ကမ္ဘာကယောဂါကြောင့်ထိခိုက်မှုကြီးမားမားရှိခဲ့တဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့အစိုးရဘက်ကကူညီထောက်ပံ့ရေးအစီအစဉ်တွေလုပ်ခဲ့ပေမဲ့ပွင့်လင်းမြင်သာမှုအားနည်းတာကြောင့်အကျိုးသက်ရောက်မှုမရှိသေးဘူးလို့ဟိုတယ်လုပ်ငန်းရှင်တွေဘက်ကယူဆတဲ့သတင်းကိုကြေပြပေးသွားပါမယ်။ကဘေးအလွန်စီးပွားရေးကူဆောင်မှုအစီအစဉ်အနေနဲ့ COVID-19 တုံ့ပြန်ရေးရန်ပုံငွေရထားပြီးအစိုးရကထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့အတွက်လက်လုံးမှာတော့ကျပ်ငွေဘီလီယံ100ကျော်ရထားသတ်မှတ်သုံးဆွဲခဲ့တာပါ။ချင်းငွေကိုတစ်နှစ်ကိုအတူနှုန်း100ခိုင်နှုန်းနဲ့တစ်နှစ်သတ်မှတ်ထုတ်ချေးသွားတာဖြစ်ပါတယ်။ပထမအတုပ်ချင်းငွေထုတ်ချေးမှုပိုင်းမှာတော့တိကျစွာစစ်ဆေးနိုင်မှုအားနည်းချက်တွေရှိခဲ့သလိုလုပ်ငန်းတစ်ခုချင်းစီအလိုက်သတ်မှတ်ချက်ချင်းငွေချပေးမှုပိုင်းမှာလည်းအားနည်းတာတွေရှိခဲ့တယ်လို့ဟိုတယ်လုပ်ငန်းရှင်များအသင်းဒီဥက္ကဋ္ဌဦးခင်အောင်ထွန်းက VOA ကိုပြောပါတယ
်။မြန်မြန်ထုတ်ပေးရမယ်ဆိုတဲ့ဟာရှိနေတော့ဗျာသူတို့ကလည်းဟိုဆော်ဆော်ရဲ့ပုံမှာတင်လာတဲ့ဟာဒီပုံမှာ criteria နဲ့ဆော်ပါ1000တောင်းလာတဲ့လူကိုဟလာ200 300 400 500ဒီလိုမျိုးထုတ်ပေးလိုက်တာပေါ့နော်ဥပမာ။ဆရာထုတ်ပေးလိုက်တဲ့ဟာပုံမှာ ground တော့တခြား check မလုပ်နိုင်ဘူး။ဟလာစစ်စစ်တဲ့ဖက်မှာဘက်ကလည်းအားနည်းချက်တွေရှိကောင်းရှိသွားနိုင်တယ်။ဒါဆိုတော့ဟိုတနေ့ကိုရာချီပြီးတော့ဟိုစစ်ရအားနည်းချက်ရှိပါမယ်စစ်တဲ့ဘက်မှာအားနည်းချက်ရှိပါရဲ့ဆိုတော့ပြန် review လုပ်ပြီးတော့ရာသိမ်းရထားတဲ့လူတွေကိုပြန်ပေးတာမျိုးပေါ့လိုအပ်နေတဲ့လူတွေကိုတခြားတိဆိုင် case ကြည့်ပေးတာမျိုးပေါ့
ရန်ပုံငွေအစီအစဉ်ကနေဟိုတယ်လုပ်ငန်းနဲ့အထည်ချုပ်လုပ်ငန်းအပါအဝင်လုပ်ငန်းပေါင်း200ကျော်ကိုချင်းငွေထုတ်ချေးခဲ့တာဖြစ်ပါတယ်ဒီနေရာမှာတချို့လုပ်ငန်းတွေကိုချင်းငွေချထားတာမှာလုပ်ငန်းလေပတ်လောက်အောင်မလောက်မငါဖြစ်နေတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်နောက်ပြီးဟိုတယ်ခီးသွားလုပ်ငန်းပြည်ထောင်စုဝန်ကြီးရဲ့ပြည်သားစုပိုင်လုပ်ငန်းကိုကျန်ငွေသိန်းထောင်ကနန်းချင်းငွေချပေးထားတဲ့အပေါ်မှာလဲဝေဖန်ပြစ်တင်မှုတွေရှိခဲ့ပါတယ်။ပထမဆုံးကြုံခဲ့ရတဲ့အခြေအနေမျိုးလွဲချော်မှုတချို့ရှိကောင်းရှိနိုင်တယ်လို့ဦးခင်အောင်ထွန်းကတော့ယူဆပါတယ်
။အများဆုံးလို့ရတဲ့အကြောင်းဟုတ်လား။တချို့အားနည်းချက်တွေရှိတယ်ဆိုရင်ကျွန်တော်တို့ကအခုပြန်တင်ပြဖို့ဟိုလုပ်နေတဲ့ဟာတွေကတော့စတဲ့ company တွေတချို့ရှိမယ်နော်။၆လပဲရှိမယ်၊တစ်နှစ်ပဲရှိမယ်၊တစ်နှစ်ခွဲပဲရှိမယ်ပေါ့နော်။အဲ့အရာတွေကိုလည်းကျွန်တော်တို့ကစဉ်းစားပြဖို့လိုတယ်။ဘာလို့လဲဆိုတော့သူတို့ investment တွေထည့်ထားတယ်၊လုပ်ထားတယ်။အခုချင်းကလုံးဝမထောက်ပံ့ဘူးလို့ပြောလိုက်ရင်သူတို့ပြိုလဲသွားလိမ့်မယ်။သိလား။ဒါဖြစ်ဒါတွေကိုလည်းကျွန်တော်တို့လုပ်ပေးဖို့လိုတယ်။နောက်တစ်ခုကကျတော့ချင်းဝေကိုရှုံးတဲ့ခါမှာတချို့ sufficient မဖြစ်ခဲ့ဘူး။ဒါနဲ့လုပ်ငန်း selection တန်မှဟာလားလောလောဆယ်မှာလုပ်သားတစ်ဝက်ရှော့လာလိုက်ရမယ်။ဒါပေမဲ့နောက်သူ့လုပ်ငန်းကောင်းလာရင်တစ်နှစ်နှစ်နဲ့သုံးနှစ်အတွင်းမှာသူ 100% တရားပြန်ဖြစ်လာနိုင်တယ်။ဒါမျိုးတွေဆိုလည်းအခုတော့မဟုတ်ဘူးလေ။နော်နောက်နောက်တော့မှဆွစ်စစ်ပြီးတော့ပြန်ချပေးရမယ်နောက်တစ်ခုကတော့တကယ်လုပ်ငန်းကိုတော်တော်လေးထိခိုက်သွားလို့ဒီလုံးနဲ့shop လုံးနဲ့မလုံလောက်ရင်သူတစ်ခုပါပေးနိုင်တော့မူတည်ပြီးတော့အထူးချင်းတွေလိုမျိုးအစိုးရကချပေးတင်တယ
်လိုအပ်တယ်လို့မရသေးတဲ့လုပ်ငန်းရှင်တွေကိုလည်းထပ်မံတိုးမြှင့်ကူညီပေးသွားဖို့တာဝန်ရှိသူတွေကိုတင်ပြသွားမယ်လို့ဦးခင်အောင်ထွန်းကပြောပါတယ်ဒီကေယောဂါဆိုကြီးကအချိန်ဘလောက်ယူသွားမလဲဆိုတာသိဖို့ခက်ခဲနေစေဒီအချိန်မှာစီးပွားရေးလုပ်ငန်းတွေရှင်သန်နိုင်ဖို့ဆိုရင်တခြားတိကျတဲ့အချက်လက်တွေနဲ့ငွေကြေးထောက်ပံ့ပေးနိုင်ဖို့လိုအပ်တယ်လို့ခီးသွွားလုပ်ငန်းရှင်များအသင်းနာရီကဦးသက်လွင်တို့ကပြောပါတယ
်ကျွန်တော်ကတော့ဒီဟာဟိုတိရောက်မှုမရှိဘူးလို့တော့ပြောနိုင်ပေမဲ့နှီးကွေးမှုတွေတော့ရှိခဲ့တယ်။ဘာလို့လဲဆိုတော့ပထမဆုံးအတွေ့အကြုံဖြစ်တယ်လို့ပြောရတဲ့အင်အားတွေလည်းကန့်သတ်ချက်တွေရှိတယ်။ခုနဟို transparency ဘာလို့မရှိလဲဆိုတာကလည်းဟိုခုနအတွေ့အကြုံနဲ့ဆိုင်လို့ဆိုတချို့ကိစ္စတွေမှာပုံမလေးပြောလိုက်ရင်လည်းဟိုပေါ့ဟိုမလိုလားတာတွေအဲနှောင့်နှေးမှုတွေဖြစ်ပါလေကျောက်သွားတာတွေလည်းပါမှာပေါ့နော်အဲဒါကြောင့်ဒါတွေကိုဖြစ်စီချင်တာကတော့ဖြစ်စီချင်တာကတော့ဒီလိုကြရင်ဒီကုမ္ပဏီကဒီလောက်တောင်းတယ်ဒီလောက်တော့လည်းပေးနိုင်တယ်ဘာကြောင့်ပေးနိုင်လဲဆိုတော့သူ့ရဲ့အဲ value တန်ဖိုးအနေထားကိုဖြစ်ဖြစ်ကြည့်တဲ့အခါကျတော့ဘယ်လိုမပြည့်လို့ဆိုလို့ရှိတယ်ဘယ်လိုတွေအဲဟိုပါပေါ့အခွန်ဆောင်မှုပဲဖြစ်ဖြစ်သူ့ရဲ့ဝင်ငွေအမြတ်ပြနိုင်မှုဖြစ်ဖြစ်သူ့ရဲ့ business plan တွေဒါတွေအကြောင်းလို့ဒီအမှတ်တွေကြောင့်လည်းလို့ဖြစ်တယ်ဆိုတာမျိုးကိုပုံရင်းလာချပြလိုက်ဘယ်လိုမှမပြောတော့ဒီအရေးကဖြစ်ဘာပေတံနဲ့တိုင်လဲဆိုတော့ဒီရမှုရှိလားမရှိလားဆိုတော့ဒီရမှုတော့အတိုင်းတာပြီးတော့ရှိပါတယ်လို့ပဲပြောချင်ပါတယ
်အခုအစိုးရချင်းငွေတွေဟာကပ်ဘေးကြောင့်အမှန်တကယ်ထိခိုက်မှုရှိတယ်နိုင်ငံသားပိုင်လုပ်ငန်းတွေကိုအခွန်ပေးဆောင်မှုနဲ့အလုပ်သမားတွေအတွက်လူမှုဖူလုံဂျေးထည့်သွင်းမှုလုပ်ငန်းလက်ပတ်မှုဝန်ထမ်းခံထားမှုတွေအပေါ်ကြည့်ပြီးလုပ်ငန်းရွေးချယ်မှုနဲ့ချင်းငွေပမာဏကိုသတ်မှတ်ဆုံးဖြတ်ခဲ့တာဖြစ်တယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့နေတာဖြစ်ပါတယ်